အေလီယာလိုပဲဖျားစကားပြောပေးနိုင်တဲ့သူတယောက်ရှိတယ်။သူပြောတာကငါတို့ပြောတဲ့အကြောင်းအရာတွေကိုဘယ်သူယုံမှာလဲ။ဒီအဖြစ်ပြက်ကဖျားသခင်လုပ်တယ်ဆိုတာဘယ်သူမြင်နိုင်မလဲ။ဖျားသခင်ရဲ့အရှိမသူ့ရဲ့အစီကံဟာ၆တွေ့တဲ့မြေပေါ်မှာပောက်တဲ့အပင်လိုပဲအမြင့်ဆွဲပြီးရှင်သန်တယ်။ငါတို့ခံရမယ့်အပြစ်ဒဏ်ကိုဖျားသခင်ကသူ့အပေါ်မှာတင်မယ်။သူကငါတို့ခံရမယ့်ဆင်းရဲဒုက္ခဝေဒနာကိုခံစားမယ်။သူဟာငါတို့ခံရမယ့်မကောင်းမှုတွေအပြစ်တွေအတွက်ထိုးရိုက်တာကိုခံရမယ်။သူဟာနှိမ့်မနှိမ့်ဆက်တာကိုခံရပေမဲ့လည်းစကားတစ်ခုမှမပြောဘူး။သူဟာဘာရာဇဝတ်မှုကိုမှကျူးလွန်ခဲ့တာမျိုးမရှိဘူး။တခါမှမလိမ်ခဲ့ဘူး။သူဟာငါတို့ရဲ့အပြစ်တွေအတွက်တေးတန်စီရင်တာကိုခံရမယ်။ငါတို့ကသူ့ကိုတန်ဖိုးမရှိတဲ့လူတယောက်လိုလှစ်လူရှုထားမယ်။သူဟာရာဇဝတ်သားတွေနဲ့အတူမြုပ်နှံဖို့စီစဉ်ထားပေမဲ့တထေးတွေနဲ့အတူမြုပ်နှံခြင်းကိုခံရမယ်။သူဟာအပြစ်ကျူးလွန်သူတွေကိုကိုစားပြုပြီးတော့အဲ့ဒီသူတွေကိုစားခံရမယ်။ပြီးတော့ဖျားသခင်ပြောတယ်။ဒီလူဟာငါ့ရဲ့အလိုတော်အရာဝေဒနာကိုခံစားရတာဖြစ်တယ်။သူဟာအပြစ်ဖြေတဲ့ရစ်ကောင်အနေနဲ့ကိုယ့်ကိုယ်ကိုတင်လှူပူဇော်တာဖြစ်တယ်။သူဟာဝေဒနာခံစားနေရတာကနေပြီးတော့ရှင်လန်းဝမ်းမြောက်ခွင့်ကိုပြန်ရမယ်။သူဟာငါ့ရဲ့အစေခံကောင်းဖြစ်တယ်။သူ့ကိုတကိုးကြီးသူကြီးမြတ်သူနေရာကိုငါပေးမယ်။